ပိုယဟမင်ဂျီဖရန်စစ်က artificial intelligence လို့ခေါ်တဲ့ဉာဏ်ရည်တို့နေပညာရဲ့အလားအလာရှိတဲ့အန်ဒီယတွေကိုကမ္ဘာတဝန်းပြန်လည်သုံးသပ်ချဖို့အင်ကာနစ်ကတောင်းဆိုလိုက်ပြီးခေတ်နေပညာတဲ့ရဲ့အဖြစ်သဘောအသုံးပြုနိုင်ခြင်းနဲ့ကွဲပြားတဲ့တည်ရောက်မှုတွေကိုသတိပြုချဖို့နှိုးဆော်ပါတယ်။ AI နေပညာအသုံးပြုရာမှာကူကယ်ရမဲ့သူတွေနဲ့ဖဲချင်းခံရသူတွေကိုထိခိုက်နစ်နာစေတဲ့အကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေကိုအုံမြင့်အဖြစ်အခြေမခံမိဖို့လိုကြောင်းကက်သလစ်အသင်းတော်ရဲ့နှစ်သက်ကူးနှစ်မှာကြားရောက်မဲ့ကမ္ဘာငြိမ်းချမ်းရေးနှင့်အကျိုးကျညာချက်ထုတ်ပြန်လာမှာပိုယဟမင်းကြီးကထည့်သွင်းမှကြားခဲ့တာဖြစ်ပါတယ်။လူသားမျိုးနယ်စုအပေါ်ဝန်ဆောင်မှုပေးနိုင်ဖို့နဲ့လူသားတွေရဲ့ဘုံနေရာကမ္ဘာကြီးကိုအကာအကွယ်ပေးနိုင်ရေးအတွက်ဉာဏ်ရည်တုနည်းပညာကိုတာဝန်သိသိနဲ့လမ်းကြောင်းမှမှအသုံးပြုဖို့အရေးတကြီးလိုအပ်နေပြီးပညာရေးနဲ့ဥပဒေနယ်ပယ်အထိကျင့်ဝတ်ဆိုင်ရာထင်မြင်ယူဆချက်တွေကိုချက်ထွင်ကာပြန်လည်သုံးသပ်ဖို့လိုတယ်လို့ပြောပါတယ်။တက်တော်86နှစ်ရှိပြီဖြစ်တဲ့ပိုယဟမင်းကြီးဖရန်စစ်ဟာအရင်ကနည်းပညာနဲ့ကွန်ပျူတာဆိုင်ရာမှာအားနဲ့သူအဖြစ်ထုတ်ဖော်ဝန်ခံထားမှုပေမဲ့အင်တာနက်လူမှုကွန်ရက်နဲ့စာတို့ပို့စနစ်ဆက်တဲ့ခေတ်နည်းပညာတွေကဖျားသခင်ရဲ့လက်ဆောင်လို့အရင်ကညွှန်းဆိုမှုပြီးပညာရှိနည်းနဲ့ကောင်းကောင်းမွန်မွန်အသုံးပြုရင်အကျိုးကျေးဇူးများတယ်လို့လည်းမိန့်ကြားခဲ့ပူပါတယ်ရှင်။